မင်္ဂလာပါရှင်။အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသွားမယ့်သတင်းတွေကတော့
နှလုံးခုန်နှုန်းနဲ့သွေးပေါင်ချိန်တိုင်းတာပြီးတဲ့ Lover Bus Club for
သတင်း Marketing in the News နော်မယ် Online အခမဲ့သင်တန်းဖွင့်လှစ်မယ်ဆိုတဲ့သတင်း App Store Share တန်ဖိုးဒေါ်လာ1 trillion ကျော်ရှိလာတဲ့ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့နှလုံးခုန်နှုန်းနဲ့သွေးပေါင်ချိန်တိုင်းတာပြီးတဲ့ Lover Bus Club for ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ Lava Company ကတော့နှလုံးခုန်နှုန်းနဲ့သွေးပေါင်ချိန်တိုင်းတာပေးတဲ့ခလုတ်တစ်မျိုးကိုမိတ်ဆက်လိုက်ပါတယ်။ Lava Bus Amiya ခလုတ်ဖုန်းကတော့ India Ruby 1949.26 ဒေါ်လာကျသင့်ပါမယ်။ဖုန်းကြောဘက်ကင်မရာဘေးမှာဆန်ဆာတွေပါဝင်လာပါတယ်။အဲ့ဒီဆန်ဆာအပေါ်ကိုလက်ချောင်းတင်လိုက်တာနဲ့သွေးပေါင်ချိန်ရလက်ကိုထွက်ပေါ်လာပါမယ်။ဒါပေမဲ့လက်ချောင်းအခြေခံသွေးပေါင်ချိန်တိုင်းတာမှုကတိကျမှုမရှိပါဘူး။မျက်နှာပြင်အရွယ်စားက1.4 လက်မရှိပြီးတော့ကုမ္ပဏီထုတ်ပုံးဆော့ဝဲကိုအသုံးပြုထားပါတယ်။ Story ကတော့ 32K အထိတိုးချဲ့နိုင်ပြီးတော့ FN နားထောင်တာနဲ့အတန်ဖန်းတာနှစ်ချက်ပုံလဲပါဝင်လာပါတယ်။ Battery ကတော့ 1800mAh ဖြစ်ပြီးတော့6ရက်အသုံးပြုနိုင်ပါတယ်။ Phone Single ကဒူးကြည့်ချိတ်ဆက်မှုနဲ့နှစ်ကပ်အသုံးပြုနိုင်က Internet အသုံးမပြုနိုင်ပါဘူး။ Bluetooth လဲပါဝင်လာပါသေးတယ်။ဆက်လက်ပြီး Marketing in the News နော်မယ် Online အခမဲ့သင်တန်းဖွင့်လှစ်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ပြည်တော်စုသမ္မတမြန်မာနိုင်ငံကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် UMSCCI Training Institute ကနေပြီးတော့ကိုဗစ်ကာလနဲ့ကိုဗစ်အလွန်ကာလများအတွက်လူစွမ်းအားအရင်းအမြစ်ဖွံ့ဖြိုးတိုးတက်စေရန်ရည်ရွယ်ချက်ဖြင့်ဘာသာရပ်ဆိုင်ရာသင်တန်းတွေကို Online Virtual Classroom ဖြင့်သင်တန်းချင်းအခမဲ့ဖြင့်ဖွင့်လှစ်ပေးသွားမယ်လို့သိရပါတယ်။သင်တန်းကာလက3ရက်ကြာမြင့်မှာဖြစ်ပြီးတော့ August 29ရက်30ရက်နဲ့ September 5ရက်တွေမှာတက်ရောက်ရမှာဖြစ်ပါတယ်။သင်တန်းချိန်ကတော့နနက်9နာရီကနေ17နာရီအထိ Zoom application ကနေတဆင့်သင်ကြားပေးသွားမှာပဲဖြစ်ပါတယ်။သင်တန်းပထမနေ့တွင် Change in Marketing Juice to COVID-19 ကိုဆရာဦးမမောင်စောမှ၎င်းဒုတိယနေ့တွင် Marketing 4.0 ကိုဆရာဦးစောရန်နိုင်မှ၎င်း Marketing Management and Strategy ကိုဆရာမဒေါ်ဝင်းကလျာဦးကနေ၎င်းသင်ကြားပေးသွားမှာပဲဖြစ်ပါတယ်။သင်တန်းကိုတက္ကသိုလ်တစ်ခုခုကနေဘွဲရရှိပြီးသူတွေဒါမှမဟုတ်တက္ကသိုလ်ဝန်ထမ်းအောင်မြင်ပြီးသူတွေသက်ဆိုင်ရာလုပ်ငန်းနယ်ပယ်တွေဝင်ရောက်လုပ်ကိုင်နေသူဒါမှမဟုတ်ဝင်ရောက်လုပ်ကိုင်ရန်အတွက်လေ့လာနေသူတွေတက်ရောက်နိုင်ပါတယ်။သင်တန်းတက်ရောက်လိုသူတွေအနေနဲ့ August 29ရက်နောက်ဆုံးထားပြီးစာရင်းပေးသွင်းလျှောက်ထားနိုင်ပါတယ်။အသေးစိတ်အချက်အလက်တွေကို HRD ဌာနဖုန်း3912314344 line ကွယ် 133134 နဲ့3912314499ကိုရုံးချိန်အတွင်းဆက်သွယ်စုံစမ်းမေးမြန်းနိုင်ပါတယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ App Store Share တန်ဖိုးဒေါ်လာ1 trillion ကျော်ရှိလာတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်။ App ဟာဗုဒ္ဓဘူးနေ့က Store Share ဈေးကွက်တန်ဖိုးဒေါ်လာ1 trillion ကျော်လွန်သွားပါတယ်။ App ရဲ့အခု Store Share ဈေးနှုန်းကဒေါ်လာ469.00အထိတက်လာပြီးတော့ဒေါ်လာ462.83နဲ့ပိတ်သိမ်းခဲ့တာကြောင့်ဈေးကွက်တန်ဖိုးဒေါ်လာ 1.68 trillion ရှိပါတယ်။ကတ်ရောဂါဖြစ်နေပေမဲ့ App အတွက်အလွန်အောင်မြင်တဲ့နှစ်တစ်နှစ်ဖြစ်လာပါတယ်။ကတ်ရောဂါကြောင့်လူအများစုကနေအိမ်ကနေအလုံးလုံးလာတာကြောင့်ဤပညာကိုပုံမှုအသုံးချလာကြပါတယ်။3လပတ်အားလည်းရက်ကာလအတွင်းမှာ iPhone ရောင်းအားဟာ15ရာခိုင်နှုန်းကျဆင်းခဲ့ပေမဲ့2020မှာတော့ပြန်လည်တိုးတက်လာပါတယ်။ဇူလိုင်လအတွင်း App ဟာဝင်ငွေဒေါ်လာ 59.9 ဘီလီယံရရှိခဲ့ပြီးထုတ်ကုန်နဲ့ဝန်ဆောင်မှုပိုင်းတွေတိုးတက်လာပါတယ်။ App ဟာအိမ်ကနေအလုံးလုံးသူတွေအတွက်ကောင်းစွာထောက်ပံ့နိုင်ပြီးတော့ Online ရောင်းအားလည်းကောင်းမွန်နေပါတယ်။ App ဟာလက်လီ Store ပိတ်ရတဲ့အချိန် Online ရောင်းချမှုကိုအသားကျအောင်လဲဆောင်ရွက်ခဲ့ပါတယ်။အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်။အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပရိသတ်တွေအနေနဲ့လည်းကျန်းမာရေးနဲ့အကားသားဝန်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်။ကျွန်မကတော့ဝေမြင့်မှုပါ။